နာဂစ်မုန်တိုင်းတံခံခဲ့ရတဲ့အေယာဝတီတိုင်းမှာဆန်စပါးနဲ့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍတိုးတက်အောင်လုပ်နိုင်တာတွေကိုစိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကပြောပြသေးပါတော့။လွန်ခဲ့တဲ့2008ခုနှစ်မေလကနာဂစ်မုန်တိုင်းတံခံခဲ့ရတဲ့မြန်မာနိုင်ငံမှာဒီကနေ့အထိရာသီဥတုဖောက်ပြန်မှုတွေနဲ့ဇက်တိုက်ကြုံတွေ့နေရတာမို့နိုင်ငံတွင်းစားဝတ်နေရေးအတွက်အဓိကဖြည့်ဆည်းပေးနေတဲ့စိုက်ပျိုးရေးလုပ်ငန်းအတွက်ပါစိုးရင်ရတဲ့အနေအထားဖြစ်နေတာပါ။ဘကိုးရုံးမကတက်တော်တွေပြုံးကုန်တာဟာမြန်မာနိုင်ငံစိုက်ပျိုးရေးမှာအရေးပါတဲ့မုတ်တုံမိုးအပြောင်းလဲတွေဖြစ်စေတယ်လို့အီယာဝရီတိုင်းမြဝကျွမော်ဒေတာနဲ့အနောက်ရုံးမကတစ်ကြီးဝါကြီးတွေဒီရီရောတွေပားကုန်ပျောက်ကုန်တာဟာမုတ်တုံလေးပြင်းမုန်တိုင်းကိုအကာအကွယ်ကောင်းကောင်းမပေးနိုင်ပဲဖြစ်ခဲ့ရတဲ့ပြင်မြန်မာပြည်မြောက်ပိုင်းတက်တော်ကြီးတွေပြုံးကုန်တာကလည်းရေဝေဒေတာကိုထိခိုက်စေတဲ့အတွက်မြစ်ကြောင်းတွေကရတဲ့ရေနဲ့ရှင်တန်ကြရတဲ့စိုက်ပျိုးရေးလုပ်ငန်းတွေတန်ခံနေကြရတာဖြစ်ပါတယ်။ဒါပေမဲ့ဟိုးအရင်ကတည်းကစံတင်ပို့မှုနဲ့နာမည်ကျော်ခဲ့တဲ့မြန်မာနိုင်ငံအတွက်ပြည်ရင်းဖူလုံရေးနဲ့အတူနိုင်ငံရခြားကိုပါစံတင်သွင်းနိုင်တော့အောင်မြန်မာနိုင်ငံရဲ့အနေထားကတည်ရှိနေတယ်လို့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကပြောပါတယ်
။ဒီစပားမျိုးရင်းနဲ့ပတ်သက်ပြီးတော့နိုင်ငံတော်အနေနဲ့ဆိုရင်ပူဇံကြော်ကြမလို့ပဲနဲ့အနာဂတ်မှာနိုင်ငံတွင်းမှာဖူလုံမကနိုင်ငံနဂါကိုကျွန်တော်တို့ကဒီအယောက်ဒီမြို့ကကျွန်တော်ကြီးကိုမှီပြီးတော့ကျွန်တော်တို့ကပားကြောင်ဆန်ထုတ်လုပ်နိုင်တဲ့ရင်းမြေအနေထားကကျွန်တော်တို့မှာပြည့်စုံလို့နေပါတယ
်။အခုလိုပြည့်စုံရတဲ့ဆန်စပါးထုတ်လုပ်မှုမှာအင်းနီးချန်းနိုင်ငံတွင်းနဲ့ရှင်ရင်နှိမ့်ချနေရတာမို့ပြန်လဲသုံးသပ်ဖို့လဲအကြံပေးပါတယ်
။ဒါကိုနိုင်ငံတော်အနေနဲ့လေးနဲ့ထားပြီးတော့ပြန်လဲပြီးတော့လက်ရှိစိုက်ပျိုးရေးလုပ်ငန်းကိုသုံးသပ်ဖို့လိုတယ်။ဘာကြောင့်လဲဆိုတော့လက်ရှိကျွန်တော်တို့အယောက်တိုင်းမှာဆိုလို့ရှိရင်ဘိုးစပါပြီးရင်ဒီစပားရဲ့လို့နေကမတ်တက်အလုံးကွင်းနေရာရုပ်ပြကြည့်ချက်ရှိနေပါ။ဒါကြောင့်လဲဆိုတော့ဒီအောက်တိုင်းမှာမြစ်ချောင်းနေရာတနည်းကိုပင်လေရည်ဒီရနှစ်ကျင်တက်ပါတယ်။တနည်းကိုနှစ်ကျင်တက်တဲ့ရှင်းမင်းရှာနှစ်ကျင်တက်နှစ်ကျင်တက်ကြတော့လဲဒီမိုးစပားရိတ်ကြည့်တဲ့အခါမှာနေစပားတဲ့စိုက်ဖို့မှာလက်သမားတွေအခက်အခဲကရေကိုမြင်နေရပေမဲ့လက်ထဲရောက်အောင်မပို့နိုင်ဘူး။သူတို့ကအဲ့ဒီရေကိုတွဲနိုင်တဲ့အနေအထားကုန်ကြစိတ်သူတို့မှမရှိဘူး။လိုရမဲ့လုပ်ငန်းကဘာမှလွယ်လွယ်လေးပါ။ဒီမြစ်ချောင်းနေမှာကတ်ပြီးတော့ကျွန်တော်တို့ကဖောင်လေးနဲ့ကျွန်တော်ရေပြင်စက်ကလေးတွေနဲ့ဒီသာတင်ပေးလိုက်မယ်ဆိုလို့ရှိရင်စပားနာမကဘာမသိနိုင်မဆိုပဲကြောင်းနှမ်းဟိုကအကုန်လုံးပြီးနံစုံကိုနေရာဒီမှာစိုက်ပျိုးတင်ခြင်းအဖြစ်နိုင်ငံတော်အတွက်ကျွန်တော်တို့ကပြီးနံစုံကွန်ထရိုးနိုင်တဲ့အခြေအနေရှိတယ်။တိုးတော်ယနေ့အနေအထားကြည့်လိုက်ရင်ဆီဒီလေယာဉ်တိုင်းတိုင်းလုံးကမိုးလောရိပ်ပြီးလို့ရှိရင်ပါသီနာမှကျွန်တော်တို့မဆိုင်နိုင်ဘူး။ဘာကြောင့်လဲဆိုတော့မြင်နေရတဲ့မြေချောင်းနေရာတနေ့နှစ်ကြိမ်တက်နှစ်ကြိမ်ကျသဘောဝအရာရမြင်နေရတဲ့ရေကိုအကျိုးရှိအောင်နိုင်ငံတော်နေနဲ့ပတ်ပို့မှုမလုပ်နိုင်သေးဘူး။အစ်ကိုကတော့ဒီရေစုပ်ချက်ကလေးနဲ့နိုင်ငံတော်ကသာ26ရင်းတင်စနစ်ကလေးတွေပါအာယုံဆိုင်ပြီးတော့ပတ်ပို့နိုင်မှာဆိုလို့ရှိရင်တော့စောစောကကျွန်တော်တို့ဘိုးရင်းမှာမထွက်တဲ့ Emperor Emeritus စပါးပြီး60လောက်ကိုမြန်မာ120 150ပြီးနိုင်တယ်။ဆိုတော့ဘိုးရင်းမှာကျွန်တော်တို့ကတတိယလုံး80ရုံစားနေတဲ့ percent စပါးကိုကျွန်တော်တို့ဘိုးရင်းမှာတတိယလုံးမှာကျွေးပြီးနိုင်အောင်ကျွန်တော်တို့ဘိုးရင်းမှာအရောက်တိုင်းရန်ကုန်တိုင်းဘိုးတိုင်းမှာစိုက်ပြီးတော့ဒီမှာဒီဒေတာတွေမှာဒီတိုင်းမှာရှိတဲ့6ရင်းမျိုးရည်မြည်ရနေပြီးဒီဒေစီမံရေးနေတာအမထစွာမျိုးကို150တိမယ်ဆိုလို့ရှိရင်ဒီရင်းစားတုံယုံကပြပကိုထိုင်းလို့ပြင်တယ်လို့ရှင်ပြီးတော့တင်ဖို့နိုင်မယ်အနေထားကိုကျွန်တော်မြင်နေရပါတယ်ရေပေးစနစ်ကလေးကိုကျွန်တော်တို့ဒီဆယ်မျိုးနေလုံးမဲ့အစားဒီမြည်ချောင်းရည်ပြင်စီမံရေးနေတာနိုင်ငံတော်ကပံ့ပိုးပေးမယ်ဆိုလို့ရှိရင်ရေရှည်ဒီရင်းစားတုံဘူလုံးမှုတမကနိုင်ငံရဝင်တွေပါအများကြီးရနိုင်တဲ့အနေထားကိုတွေ့နေရပါတယ
်ဟုတ်ကဲ့ပါဆရာမြန်မာနိုင်ငံကထက်တဲ့ဆန်တွေနဲ့ပတ်သက်ပြီးပြောပြပေးပါဆရာ
ကျွန်တော်တို့မြန်မာနိုင်ငံမှာနာမည်ကျော်တဲ့စပါးကျော်တဲ့ဆန်ကတော့ပေါ်ဆန်ဘေးကြားပေါ်ဆန်ဘေးကြားရင်ဖြစ်ပါတယ်။ဘာကြောင့်စပါးကျော်တယ်လဲဆိုရင်ကဘာကိုခုမှကျော်တာမဟုတ်ပါဘူး။ပြီးခဲ့တဲ့ကျွန်တော်တို့ဒုတိယကဘာစစ်မတိုင်ခင်ကနေ62ခုနှစ်ကြီးကျွန်တော်တို့ဆန်တွေပို့တဲ့နေရာမှာတန်ပေါင်း3တန်းပို့တဲ့နေရာမှာအမထာနန်ကားနဲ့ပေါ်ဆန်စပါးမျိုးတွေကိုပဲပို့ပါတယ်။လက်ရှိမှာတော့ဒီစပါးကတော့အများပို့တဲ့အထက်မှာမရှိပါဘူး။လောလောဆယ်မှာတော့အမထာစပါးမျိုးတွေပဲပို့ပါတယ်။ဘာကြောင့်ပို့လဲဆိုရင်ဒီနိုင်ငံတော်အနေနဲ့ဒီစပါးမျိုးပေါ်မှာသဘောထားကတိတ်ပြီးတော့ဟိုကျွန်တော်တို့အလေးနဲ့မရှိတဲ့အတွက်ဖြစ်ပါတယ်။ဒါကြောင့်အလေးနဲ့မရှိရဆိုရင်ဒီစပါးမျိုးကသူတို့ရဲ့ခြင်မှာတော့ဘုဒ္ဓင်းတစင်းတာပင်စိုက်လို့ရတဲ့အတွက်အထက်အားဖြင့်မဲတယ်။မဲတော့နိုင်ငံတော်တဲ့အသံဖူလုံမှုကိုနောက်ရဖြစ်နိုင်တယ်ဆိုတဲ့ဟာဆွေးရည်စိတ်ကတကယ်တမ်းလက်တွေ့မှာတော့အခုဆိုရင်ပဲဒီအဝီတိုင်းတိုင်းလုံးဒီရန်ကုန်တိုင်းတကူတိုင်းလုံးမှာဘိုးတွေမှာဆိုလို့ရှိရင်ဒီစပားမျိုးတွေပဲအကြီးကျယ်စိုက်ပျိုးပါတယ်။နောက်ပြီးတော့ဒုတိယဆန်ဦးဖြစ်တဲ့ချွေးဘူဝက်လက် စကိုင်းတိုင်းဆေးရောက်ဒီသားမှာဆိုလို့ရှိရင်ဒီစပားမျိုးကိုစိုက်ပြီးတော့တယ်ဓမ္မကြီးကအရန်ကိုကျွယ်ဝချမ်းသာကြတယ်။ဒါကြောင့်လဲဆိုတော့ဒီစပားမျိုးဟာစိုက်စိတ်အားဖြင့်2သိန်းလောက်ကုန်ပေမဲ့တကယ်တမ်းရောင်းပြီဆိုရင်ဒီကောက်90တရားထွက်ပြီဆိုရင်10သိန်းလောက်ရတယ်။မတရားမြတ်တဲ့အရန်ချမ်းသာကြတယ်အဲ့ဒီကဒီကဒီစပားမျိုးကမိုးရင်းမှာဆိုလို့ရှိရင်တို့တော့ဒီနိုင်ငံတော်ရအေးနဲ့မထားတဲ့အတွက်ဒီစပားမျိုးဟာဖြစ်ရင်စတ်တမှုလောက်မှာပဲစဉ်းနေထားမှာရှိပါတယ
်။ပေါ်ဆန်းပေးကြရင်ဟာဘာကြောင့်ကဘာကျော်တယ်လို့ပြောတာပါလဲဆရာ
။ဘာကြောင့်လဲဆိုတော့အလွန်ကိုဂုဏ်ယူစွဲရကောင်းပါလေ။ပြီးခဲ့တဲ့2010 2017 2012ဒီ3နှစ်မှာဆက်ပြီးတော့ကျွန်တော်ကဘာမှာပြည်နယ်နိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့ကဘာစံစဘာ conference ပါ။ဘာမှာစားကောင်းဆုံးအရသာရှိဆုံးစဘာကိုရွေးချယ်ပြီးတော့ဆူပေးတဲ့နေရာမှာနှစ်ကြိမ်တိုင်တိုင်စပွားစုရပါတယ်။အဲ့ဒီမှာရှင်ပြန်ပြီးတော့ Justin Rice နဲ့ရှင်ပြန်ပြီးတော့ရှင်တဲ့ခါမှာကျွန်တော်တို့ပေါ်ဆန်းမွေးစဘာကပို့ပြီးတော့သူကြိုက်ပါတယ်ပူမွေးအမွေးနံနဲ့ရှိတယ်နောက်ပြီးတော့ဒီအိုးတက်တာပေါ့ဒီတော့ဒီတပူးချက်ရင်နှစ်ပူးလောက်ပွားတာပေါ့
ကျောင်း
ဆန်လုံးကလည်းရှိတယ်ကြော်ပြောင်းမှုရှိတယ်ဒါဒီရချင်းနေနဲ့ကဘာနေတော့ဆုံးပြတ်ပြီးတော့ပြမစီပြင်းဖြစ်ပါတယ
်ဟုတ်ကဲ့ပါဆန်ဆန်စပားဆိုက်ပြတာမှာမျိုးနဲ့ပတ်သက်ပြီးတော့
မျိုးနဲ့ပတ်သက်လို့လည်းကျွန်တော်တို့ကမျိုးကောင်းပြတ်တယ်မှာဒါရင်ထုတ်လုပ်တဲ့ဒေသမားမှလည်းအထွတ်နှုတ်တိုးတယ်ထွတ်နှုတ်တိုးတယ်လို့ပဲဒေသမားလက်ထက်ကဝယ်တဲ့ရောက်တဲ့လူတွေရဲ့တိတ်ခွဲတဲ့လူတွေမှလည်းဒီမျိုးမတတ်တဲ့အတွက်သူတို့တိတ်ခွဲတဲ့စကားရဲ့ရေးတွေးရတယ်ထက်နေတဲ့နိုင်ငံတကာဈေးကွက်မှလည်းရောင်းလာမလားဖြစ်ပြီးတော့နိုင်ငံဈေးကွက်မှာကျွန်တော်တို့ရဲ့ဆန်ဈေးလုံးကဒီများတွေမပေးတဲ့အမြင့်ဆုံးဈေးကွက်မှာသွားပြီးတော့ရောင်းရတဲ့အနေအထားရှိတယ်ပြီးတော့မျိုးကောင်းမျိုးတန့်ကိုဒါကျွန်တော်တို့ကမြန်မာတွေကိုတန်ဖိုးပြီးတော့ကူညီပေးနိုင်မှာဆိုရင်ကျွန်တော်တို့ရဲ့နာကတ်ကဆန်စွားထုတ်လုပ်မှုလုပ်ငန်းကဘာမှစိုးရိမ်ဝေရအောင်ရှင်နေမရှိပါဘူး။တော့ဒီမျိုးကောင်းမျိုးတန့်ထုတ်လုပ်တဲ့ပတ်သက်လို့ကလည်းဘာမှဖြူဖြူဖြူခက်ခက်ခက်ခက်လည်းမရှိပါဘူး။ဒီနိုင်မျိုးကောင်းမျိုးတန့်ထုတ်လုပ်ရတဲ့ဒီကနေတည်းကကျွန်တော်တို့မှရှိပါတယ
်။စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာဆန္ဒကိုဒီမှာပဲရှင်းလင်းလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်နော်။